Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရန်2018ခုနှစ်အော်တိုဝါလ21ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒီမီတာ2532 52နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်မသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုရန်နိုင်တဲ့အတူချင်ညာပါမယ်။ဆော်ဒီသတင်းတောက်သေးဆုံးရမှုနဲ့ပတ်သက်ပြီးဆော်ဒီဘက်ကရှင်းလင်းချက်ကိုအမေရိကန်သမ္မတကထိုးနှက်ပြောဆိုလိုက်ပါတယ်။အမေရိကန်ပါဝါဘောတီမနေ့ကဖွင့်လာမှာတော့ဘသူမှမပေါက်ခဲ့တာကြောင့်စုကြေးကတန်း600ကျော်သွားပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြဝကျုံမော့ကိုဖျက်ပြီးတိုက်ခတ်လာမဲ့မုံနှိုင်းငယ်ကြောင့်ရန်ကုန်အရာဝတီဘကိုးတနင်းသာကြီးကရင်မုံပြည်နယ်ဒီမှာလေပြင်းနဲ့မိုးသဲထန်လာနိုင်တယ်လို့မိုးလေဝသပညာရှင်တွေကကြိုတင်ခန့်မှန်းပါတယ်။အဲ
နောက်ပိုင်းရေးကြည့်တာကကျွန်တော်တို့ဆိုရင်ကမင်းသားပင်တွေတော့ရောက်သွားရင်တို့ကမုံတိုင်းကဖြစ်တဲ့တော့မုံတိုင်းများဖြစ်မလားလို့စောင့်ကြည့်ကြတော့ဒီလိုလိုက်နေပဲမုံတိုင်းကျွင်းကြံတယ်ပြောလို့ရတယ်အခြေပြုနေတ
ယ်။ဒီအကြောင်းတည်းင်းအနေပြပချင်းမှာတင်ဆက်သွားဖို့ရှိသလိုမြမရေးရဆွေးနွေးကမ်းမြမပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လောထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ရအောင်ပါ။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စင်ဝင်ရောက်အတွင်းမှာဆော်ဒီသတင်းတောက်ဂျမဲကာရှိုဂီတည်ဆုံးခဲ့ရမှုအပေါ်ဆော်ဒီအာရေဗျဘက်ကရှင်းလင်းချက်ကိုအမေရိကန်သမ္မတကထိုးနှက်ပြောဆိုလိုက်ပါတယ်။လိန်လယ်လှည့်ပြားခဲ့တယ်ဆိုတာရှင်းပါတယ်လို့သမ္မတထရန့်ကပြောဆိုတာပါ။ဒါပေမဲ့လည်းဆော်ဒီအာရေဗျနိုင်ငံဟာအမေရိကန်ရဲ့ဆယ်စုနှစ်နဲ့ချီတည်ရှိလာတဲ့မဟာမိတ်ဖြစ်တယ်လို့အမေရိကန်သမ္မတကမနေ့စနေနေ့နောက်ပိုင်းဝါရှင်တန်ပို့စ်သတင်းစာကိုပြောဆိုပါတယ်။သတင်းတောက်ကရှိုဂီကိုတတ်ဖို့ဆော်ဒီအင်ရှစ်ဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကဆော်ဒီတရှူတွေကိုမညွန်ကြားခဲ့ဘူးဆိုတာလည်းဖြစ်နိုင်တယ်လို့သမ္မတထရန့်ကပြောဆိုပါတယ်ဆော်ဒီအင်ရှစ်ဆန်မှာတာဝန်ရှိတယ်တာဝန်မရှိဘူးဆိုတာကိုသူ့ကိုတင်ပြထားတာမရှိတဲ့အကြောင်းဆော်အင်ရှစ်ဆန်ရဲ့တာဝန်ကင်းတယ်ဆိုရင်တော့ကောင်းမှာဖြစ်ပြီးအခုချိန်ထိတော့အဲ့ဒီအခြေအနေကိုမရောက်သေးဘူးလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်ကာရှိုဂီတည်ဆုံးကြောင်းဆော်ဒီအာရေဗျဘက်ကပထမဆုံးဝန်ခံပြောဆိုထားတဲ့ပြီးခဲ့တဲ့စနေနေ့အစောပိုင်းမှာတော့သတင်းတော်ကာရှိုဂီကအောက်တိုဘာလ2ရက်နေ့ကဆော်ဒီကောင်စစ်ဝင်ရုံးထဲကိုဝင်ရောက်လာပြီးတဲ့နောက်အချင်းများရင်ဖြစ်တာမှာတည်ဆုံသွားတာလို့ဆော်ဒီဘက်ကရှင်းလင်းခဲ့တာပါဆော်ဒီအာရေဗျဘက်ကရှင်းလင်းချက်အပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာပါတယ်ဝေဖန်သူတွေကတော့ဆော်ဒီတရှု15ယောက်ကသတင်းတော်ကာရှိုဂီနဲ့တွေ့ဖို့တူရကီနိုင်ငံအစ္စတန်ဘူးမြို့ကိုလေယာဉ်နဲ့ဗလုပုံဆန်နဲ့ရောက်လာပြီးဆော်ဒီအင်ရှစ်ဆန်မတိပဲသဘောတူညီချက်မရှိပဲကာရှိုဂီကိုဘာကြောင့်တတ်ပြစ်လိုက်တယ်လဲဆိုတဲ့အပေါ်မှာမေးခွန်းထုတ်နေကြပါတယ်။တရင်နောက်ကာရှိုဂီတည်ဆုံးမှုနဲ့ဆက်နွယ်ပြီးအဓိကခြားတဲ့အရာရှိ9ယောက်ကိုရာထူးကဖယ်ရှားလိုက်ပြီး18ယောက်ကိုတော့ဖမ်းဆီးထားတယ်လို့လည်းဆော်ဒီအာရေဗျဘက်ကပြောဆိုထားပါတယ်ရှင်
။တာလတ်ပြစ်နျူကလ িয়ার လက်နက်သဘောတူစာချုပ်ကိုရုရှားဘက်ကချိုးဖောက်တာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဒီသဘောတူစာချုပ်ကနေတုံ့ထွက်ဖို့လုပ်မှာဖြစ်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကစနေနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့ရုရှားဘက်ကဘလို့ချိုးဖောက်ခဲ့တယ်လဲဆိုတာကိုတော့သူကအသေးစိတ်မပြောခဲ့ပါဘူး။ရုရှားဆိုရဘက်ကတော့ဒီသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်တာဟာအနည်းငယ်ရှိတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်ဆိုပြီးဒီကနေ့မှာတုံ့ပြန်လိုက်ပါတယ်။ဒီသဘောတူစာချုပ်ကို1980ပြည့်လွန်နှစ်နောက်ပိုင်းကာလတွေကဆွေးနွေးသဘောတူခဲ့တာဖြစ်ပြီးတော့နိုင်ငံလုံးကတာတူတာလက်ပြင့်နဲ့နျူကလ িয়ার နဲ့တိုက်ခိုက်ရေးဒုံးကျည်တွေဖျက်သိမ်းဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ရုရှားကဒီသဘောတူညီချက်ကိုချိုးဖောက်ခဲ့ပြီးသူတို့ဟာနှစ်ပေါင်းများစွာကလေးကချိုးဖောက်ခဲ့တာဖြစ်ကြောင်းသူတို့ဘက်ကဒီနျူကလ িয়ার သဘောတူညီမှုကိုချိုးဖောက်တာကိုကျွန်တော်တို့ခွင့်ပြုမှာမဟုတ်သလိုကျွန်တော်တို့ခွင့်မပြုထားတဲ့လက်နက်တွေကိုလည်းပြုလုပ်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကနေဗားဒါးပြည်နယ်ကအခုမျိုးလူလူစုဝေးပွဲအတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်။ရုရှားနဲ့တရုတ်ကဒီလက်နက်တွေထုတ်လုပ်တာကိုရပ်တန့်ဖို့သဘောမတူဘူးဆိုရင်အမေရိကန်အနေနဲ့လက်နက်တွေထုတ်လုပ်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ရုရှားဘက်ကတော့သူတို့အနေနဲ့သဘောတူစာချုပ်ကိုချိုးဖောက်ခြင်းမရှိဘူးဆိုပြီးတော့ညှင်းဆိုထားပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာမနေ့စနေနေ့ကချင်းပါတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာမဲမပေးလိုက်ရသူတွေမဲပေးနိုင်ဖို့အတွက်ဒီကနေ့တနင်္ဂနွေနေ့မှာဒုတိယမြောက်နေ့အဖြစ်ဆက်ပြီးချင်းပါနေပါတယ်။မနေ့စနေနေ့ကတော့လူပေါင်း3,000လောက်မဲပေးခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းမဲယုံနေမဖွင့်နိုင်ခဲ့တာနဲ့မဲပေးဆက်ချွေရွံ့တာတွေအပါအဝင်အခက်အခဲတွေတော့ရှိခဲ့ပါတယ်။ မဲဆန္ဒရှင်တွေနဲ့မဲယုံတွေအပေါ်တိုက်ခိုက်မှုတွေအတွင်းအနည်းဆုံးလူ15ဦးသေဆုံးပြီးဒဏ်ရာရသူအများအပြားရှိခဲ့ပါတယ်။မဲယုံတွေနဲ့ရွေးကောက်ပွဲဆန္ဒလှုပ်ရှားမှုတွေအလုံးကိုတိုက်ခိုက်မယ်လို့တာလီဘန်တို့ဘက်ကလည်းချင်းချောက်ထားတာပါ။ဒီလိုချင်းချောက်မှုတွေရှိပေမဲ့မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေကတော့မဲထွက်ပေးခဲ့ကြပါတယ်။အပြီးသတ်မဲရလက်တွေကတော့သတင်းပတ်နဲ့ချီဆ ဩဇာကြီးတဲ့ဗိုလ်ချုပ်အဗ်ဒူရာဇစ်လှုပ်ကြံခန့်ခဲ့ရပြီးနောက်မှာတော့ကန်တာဟာပြည်နယ်ကမဲပေးပွဲတွေကိုသတင်းတစ်ပတ်နောက်ဆုတ်ထားပါတယ်။ဂါဇနီပြည်နယ်မှာတော့ဒေသခံလူလူကြားနိုင်ငံရေးဆိုင်ရာအငင်းပွားမှုတွေကြောင့်ရွေးကောက်ပွဲတွေကိုနောက်နေ့အထိရွှေ့ဆိုင်ထားပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေအာဖဂန်နိုင်ငံတဝန်းမှာဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့မေလကိုယ်စားလှယ်လောင်းတင်သွင်းမှုတွေစတင်ခြင်းကစလို့နိုင်ငံတဝန်းတိုက်ခိုက်မှုတွေအတွင်းရွေးကောက်ပွဲကိုယ်စားလှယ်လောင်း၁၀ဦးနဲ့ထောက်ခံသူဒါဇင်နဲ့ချီတည်ဆုံခဲ့ရပါတယ်။နိုင်ငံတဝန်းကမဲယုံပေါင်း9,100ရဲ့လုံခြုံရေးအတွက်အစိုးရဘက်ကလုံခြုံရေးဝန်ထမ်း9,000အသုံးပြုထားပါတယ်။မူလကမဲယုံပေါင်း9,000ကျော်ဖွင့်ဖို့စီစဉ်ခဲ့ပေမဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကြောင့်ချင်းချောက်မှုတွေကြောင့်မဲယုံအရေးအတွက်ကိုရှော့ချခဲ့ရတာဖြစ်ပါတယ်။လွတ်တော်နေရာ249နေရာအတွက်ကိုယ်စလေပေါင်း2500ရှင်ပြိုင်နေကြပါလေရှင်
။ဂေါ်ဒီမာလာနဲ့မက္ကဆီကိုနိုင်ငံနယ်စပ်ကတရားမှာဖိမိနေတဲ့ရှေ့ပြောင်းချေချသူတို့ဟာစနေနေ့ကတော့မက္ကဆီကိုနိုင်ငံနဲ့ကိုရေခူးပြီးတော့ဝင်ခဲ့ကြပါတယ်။တချို့တွေကတော့ဒေသခံတွေကိုအမေရိကန်ဒေါ်လာ1ဒေါ်လာနဲ့25ပြဖိပြီးတော့တာယာလေးနဲ့လှုပ်ထားတဲ့ဖောင်လေးနဲ့ဖြတ်ကူးခဲ့ကြတာပါ။မက္ကဆီကိုရဲတပ်ဖွဲ့ကလူဖြတ်ကူးတာတွေကိုတွေ့ပြီးမဲ့တရားပေါ်မှာရှိတဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးကိုထိနေရတာကြောင့်မတားဆီးနိုင်ခဲ့ပါဘူး။ဒီလူတွေဟာအမေရိကန်နိုင်ငံကိုသွားဖို့အတွက်မက္ကဆီကိုနိုင်ငံထဲကိုဝင်နိုင်ဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဟွန်ဒူရက်စ်နိုင်ငံကနေစတင်ပြီးတော့အခုတခါအခါမှာဂေါ်ဒီမာလာနိုင်ငံကိုရောက်နေတဲ့ဒီအခြေချနေထိုင်သူတွေကိုအမေရိကန်ပြည်ထောင်စုကိုမရောက်ခင်မှာတားဆီးရတန်းပြစ်ရမယ်ဆိုပြီးတော့အမေရိကန်သမ္မတထရမ့်ကသတိပေးပါတယ်။ဒီရှေ့ပြောင်းခြေချနေထိုင်သူတွေရဲ့အရေးကိစ္စဟာလာမယ့်နိုဝင်ဘာလလွတ်တော်ရွေးကောက်ပွဲတွေမှာဖြေရှင်းရမယ့်နိုင်ငံရေးပြဿနာတစ်ရပ်ဖြစ်တယ်လို့သမ္မတထရမ့်ကပြောကြားလိုက်ပြီးတော့ဒေသတွေမှာပြေးနေတဲ့အကူအညီတွေကိုဖျက်တောက်ပြန်မှာပြစ်ကြောင်တကယ်လို့မက္ကဆီကိုအနေနဲ့အဲ့လူတွေကိုမတားဆီးနိုင်ခဲ့ဘူးဆိုရင်သူ့အနေနဲ့လည်းအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုပိတ်ပစ်ပြီးတော့တပ်ဖွဲ့တွေကိုလည်းခြောက်သွားမှာဖြစ်တယ်ဆိုပြီးတော့ချင်းချောက်လိုက်ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့တနည်းနည်းညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရှင်ထိုင်ဝမ်ကျွန်းကကြော်ကြတဲ့ကံယူထန်လမ်းကြောင်းမှာဒီကနေ့တနင်္ဂနွေနေ့ယထာတစဉ်လမ်းချော်တိမ်းမောက်ခဲ့တာကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပါတယ်။ဒဏ်ရာရသူ132ယောက်ရှိတဲ့အကြောင်းလဲထိုင်ဝမ်ယထာတည်ယူပို့ဆောင်ရေးစီမံခန့်ခွဲမှုဌာနကြေညာချက်မှာဖော်ပြပါတယ်။ယထာတွေ8တွဲလုံးလမ်းချော်သွားပြီးအဲ့ဒီတဲက9တွဲမှာတော့ပက်လက်လှန်မှောက်သွားတာလို့လဲကြေညာချက်မှာဖော်ပြပါတယ်။ထိုင်ဝမ်ကျွန်းအရှေ့မြောက်ပိုင်းရီလန်ခရိုင်တွင်ယထာမှောက်တာမှာအသက်ရှင်လွတ်မြောက်လာသူ30လောက်ကတော့ယထာတွဲထဲမှာပိတ်မိနေတယ်လို့လည်းဒေတာရင်းသတင်းတွေမှာဖော်ပြကြပါတယ်။အခင်းဖြစ်နေရာကိုရိုက်ကူးထားတဲ့ဓာတ်ပုံတွေထဲမှာတော့ Puma Express ယထာကတန်လန်းပေါ်မှာတွန့်ခေါက်ပြီးတွဲချော်တိမ့်မောက်နေတဲ့ပုံတွေကိုတွေ့မြင်ရပါတယ်ရှင
်။ဒီနိုင်ငံရှေ့ပိုင်းရှန်တောင်းပြည်နယ်မှာမနေ့စနေနေ့ကကြောင်မီးသွေးတွင်တစ်ခုအတွင်းမှာပေါက်ကွဲမှုဖြစ်ပေါ်ခဲ့ပြီးတော့အလုသမား22ယောက်ပိတ်မိနေပါတယ်။ရန်ကျောခရိုင်တွင်ကကြောင်မီးသွေးတွေမှာည7နာရီလောက်မှာပေါက်ကွဲမှုဖြစ်ခဲ့ပြီးလမ်းကျောမီတာ100လောက်အတွင်းအပျက်စီးတွေဖြစ်ပွားခဲ့ပါတယ်။ဘာကြောင့်ပေါက်ကွဲမှုဖြစ်ရသလဲဆိုတော့မသိရသေးပါဘူး။ပေါက်ကွဲမှုဖြစ်တဲ့အချိန်မှာမြေအောက်မှာကြောင်မီးသွေးတွေအလုံးစုံ334ယောက်ရှိနေခဲ့ပြီးတော့312ယောက်ကိုတော့ကယ်ထုတ်နိုင်ခဲ့ပါတယ်။ကြောင်မီးသွေးတွင်ကလေးပေးစနစ်အလုံးလုံးနေတယ်လို့လည်းဒေသခံအာဏာပိုင်တို့ကပြောပါတယ်။ပိတ်မိနေသူတွေကိုကယ်ထုတ်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သား190ကျော်ကလည်းကြိုးစားနေကြပါတယ်ခင်ဗျာ။
အချမ်းမဲ့ဝါရအပေါ်ငွေကြေးထောက်ပံ့မှုတွေကိုရှင်းချပြီးငွေကြေးခဝါချမှုဥပဒေပြင်ဆင်ချက်အပေါ်ပါကစ္စတန်ဘက်ကဆောင်ရွက်ချက်ကမထီရောက်ဘူးလို့ကမ္ဘာတဝန်းဗန္ဓာရေးဆိုင်ရာစောင့်ကြည့်ရေးအဖွဲ့ FATF ရဲ့ကိုယ်စားလှယ်အဖွဲ့ကပြောဆိုလိုက်ပါတယ်။အချမ်းမဲ့ဝါရအပေါ်ငွေကြေးထောက်ပံ့မှုနဲ့ငွေကြေးခဝါချမှုကိုစောင့်ကြည့်တဲ့ဗန္ဓာရေးဆိုင်ရာလုပ်ငန်းအဖွဲ့ FATF ကပါကစ္စတန်ရဲ့ဆောင်ရွက်ချက်အပေါ်အာရကျဉ်းနှံ့မှုမရှိဘူးဆိုတာကိုပြန်တလိုက်တာလည်းဖြစ်ပါတယ်။အရှေ့နိုင်ငံတွေအပေါ်ဆောင်ချီတဲ့ ထာနာကွယ်အရှပစိဖိတ်ဆိုင်ရာအဖွဲ့ကကိုးဥပါကိုယ်စားလှယ်အဖွဲ့ရဲ့စနေရက်ကြပါကစ္စတန်ခီးစဉ်အပြီးအခုလိုတုံးသက်ချက်ထုတ်လိုက်တာဖြစ်ပါတယ်။ တောက်ချာနေမှာအဆုံးသက်တဲ့ခီးစဉ်အတွင်းမှာတော့ပါကစ္စတန်ဘန်ဒါရေးနိုင်ငံခြားဆက်ဆံရေးဝန်ကြီးဌာနတို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့
FATF ရဲ့အကြံပြုချက်တွေကိုပါကစ္စတန်ဘက်ကဘလောက်လိုက်နာဆောင်ရွက်ပြီးတိုးတက်မှုရှိလာတယ်လဲဆိုတာကိုစမ်းစစ်ဖို့ဗဟိုဘဏ်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင် အမြင့်ဆုံးဖြစ်တဲ့စံချိန်တင်လိုက်ပြီဖြစ်ပါတယ်။တောက်ကြာနေညာကဖွင့်ခဲ့တဲ့ဒေါ်လာ1ဘီလီယံစုချင်းငွေကိုဘယ်သူမှမပေါက်ခဲ့တဲ့အတွက်ကမ္ဘာမှာအများဆုံးသမိုင်းဝင်စုချင်းငွေဖြစ်လာတာပါ။ဒါမဲ့အင်္ဂါနေ့မဂါမီလီယံထိဖွင့်မဲ့ရက်မှာထိပေါက်မဲ့သူကပြည်မြစုချင်းငွေဒေါ်လာ1.6ဘီလီယံထိရရှိမှာဖြစ်ပါတယ်။ရေနှုန်းကစုချင်းငွေအများဆုံးဖြစ်တဲ့စံချိန်တင်ခဲ့တာကတော့ပ ုရင်ပထမစုပေါက်မဲ့စုချင်းကိုရဒေါ်လာတန်း600ကျော်ကိုရောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ကြီးညာခဲ့ကြတာပါခင်ဗျာ VOE ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOE ရဲ့ internet ဆာမျက်နှာ burmese.voenews.com မှာလည်းတိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးမိုးလေဝသဆိုင်ရာသတင်းတပုတ်ကိုတင်ပြခြင်းပါတယ်မြို့ဝကျွန်းပေါ်ကိုဖျက်ပြီးတိုက်ခတ်လာမဲ့လေပြင်းအားနဲ့ရန်ဝန်တစ်ခုဟာမုံတိုင်းငယ်အဖြစ်အားကောင်းလာနိုင်ပြီးရန်ကုန်ပဲခူးအေရဝတီတနင်္သာရီတိုင်းနဲ့ကရင်မွန်ပြည်နယ်တွေမှာ24နိုင်အတွင်းမိုးသည်းထန်လာနိုင်တယ်လို့မိုးစလတောင်ဝန်ရှိသူတွေကခန့်မှန်းပါတယ်မြမကန်ယူရနဲ့ကန်လွန်ပင်လယ်မြေမှာရှိတဲ့တင်းမောနဲ့ငါးဖမ်းလုပ်ငန်းတွေကိုမုံတိုင်းသတိပေးချက်ထုတ်ပြန်ထားသလိုရေလန်းခီးသွားလာကြမဲ့ပြည်သူတွေထူးသတိထားကြဖို့မိုးစလပညာရှင်တွေကသတိပေးနေပါတယ်အသေးစိတ်ကိုတော့မဆုမွန်ပြောပြမှာပါ
2018ခုနှစ်အောက်တိုဘာလ22ရက်နေ့ညနေပိုင်းတိုင်းတာချက်ဒီအရာကပ်ပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝင်းဟာနောက်18နာရီအတွင်းမှာမုံတိုင်းငယ်အဖြစ်အကောက်လာနိုင်ပြီးတော့36နာရီအတွင်းမှာတော့မြန်မာနိုင်ငံမြို့ဝကျွန်းပေါ်ဒေသကိုထက်ကျော်ဝင်ရောက်နိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ်အခုဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝင်းရဲ့အချိန်ကြောင့်လဲနောက်24နာရီအတွင်းမှာပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္လာနေ့တိုင်းကယားပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာမိုးသီးထန်စွာရွာသွန်းပြီးတော့တနအီကိုမိုင်40နှုန်းအထိလေပြင်းမုန်တိုင်းတွေတိုက်ခတ်နိုင်ခြေရှိတယ်လို့လည်းဥကြုံမိုးဦးကခန့်မှန်းပါတယ်
။အမီကပ်ပြည်နယ်ရဲ့ရောက်ပိုင်းမှာကျနေတဲ့ဒီတရားနဲ့ရောက်လာတာပေါ့နော်။အဲ့တော့၈နာရီပြင်မှာတော့ဒီဒုံကိုအားပေါင်းနိုင်ပြီးတော့ဝန်ထမ်းတွေပြင်သွားမှာပေါ့နော်။အဲ့တော့၈နာရီပြင်မှာတော့ကျနေပြီးဒီမြောက်ကျွန်းတွေတွေဖြစ်ပေါ်လာနိုင်တဲ့ခမရတယ်နော်။မြောက်ကျွန်းတွေဆုံးမတော့မှတက်တယ်။ပြည်ဝင်တော့ကျေးရောပြန်ဆင်းသွားပြီးတော့ဒီလိုညီမတို့ရောအစီအစဉ်ပါဒီနေ့ကတော့ဒီအတိုင်းပဲလို့ဆက်ပြီးတော့အရှိန်နဲ့ညီသားတွေတို့ပြောင်းနေပါတော့
မြန်မာပင်လယ်ပြင်မှာလှိုင်းအမြင့်ပေကကိုးပေကနေဆက်နက်ပေအထိမြင့်တက်လာနိုင်တဲ့အတွက်မိုးစလားဘက်ကနေအထူးသဖြင့်မြန်မာကန်ယိုရန်နဲ့ကန်လွန်ပင်လယ်ပြင်တွေမှာကန်နီကန်ဝေငါးဖမ်းလုပ်ငန်းတွေတင်မောတွေနဲ့ရေလန်းပို့ဆောင်ရေးလုပ်ငန်းတွေကိုလည်းအထူးမုံတိုင်းသတိပေးချက်တွေထုတ်ပြန်ထားတယ်လို့ပြောပြပါတယ်ကပ်ပလီပင်လယ်ပြင်တောင်ပိုင်းတနင်္လာရီကန်ယိုရန်ကနေအစပြုတည်ရှိလာတဲ့အရှိလေးပွေလိုက်ဟာဒီကနေ့အောက်တိုဘာလ22ရက်နေ့ကနေနောက်နှစ်ရက်အတွင်းမှာတော့တနင်္လာရီကန်လွန်နဲ့ရခိုင်ကန်ယိုရန်ဒေသတွေကိုဖြတ်သန်းသွားနိုင်တဲ့အတွက်ဖြတ်သန်းသွားရလမ်းတစ်လျှောက်ကရေလန်းခီးသွားပြည်သူတွေအနေနဲ့အထူးသတိထားသွားလာကြဖို့ကိုလည်းမိုးလေဝသနဲ့ဇလားဗေဒပညာရှင်ဦးထွန်းလွင်ကသတိပေးပြောဆိုပါတယ်။
အဲအခုကျွန်တော်တို့အခေါ်တော့အရှိလေးပွေတိုင်းခေါ်တာပေါ့နော်။ဟိုထိုင်းပင်လယ်ပွေတွေမှာပုံနိုင်ငယ်တစ်ခုဝင်ပြီးတော့မောင်ကရင်တနင်္လာရီဖြတ်ပြီးတော့မော်ဒမအွေရနေပြီးတော့အဲဒီနေရာဒီတိုင်းကိုဖြတ်ပြီးတော့ဟိုရခိုင်တက်ကိုသွားမယ်နန်းကျောင်းပေါ့နော်အဲနောက်ပိုင်းရေးကြည့်တာကကျွန်တော်တို့စိုးရင်ကဒါဖြတ်တာတော့မိုးရွာပြီးတက်တာပေါ့ဒါပေမဲ့ဘင်္ဂလားပင်တွေတော့ရောက်သွားရင်သူကမုန်တိုင်းကဖြစ်တော့မုန်တိုင်းများဖြစ်မလားလို့စောင့်ကြည့်တာတော့တော့လည်းတော့ဖြစ်နေလို့တိုင်းနေလေမုန်တိုင်းကျွန်းကျန်တယ်ပြောလို့ရတယ်ရှိတယ်ပြည်နိုင်ငံပြောလို့ရတယ်အဲတော့ဟိုအခုသွားမယ်လမ်းကြောင်းကတော့ဒါမြန်မာမော်ဒန်နဲ့မှန်းတာတော့ဒီအောင်ဒီတိုင်းငါမှတန်ယူတတ်ပါလို့တော့ဟိုငါတမီရောချောင်းတာရောငွေကြောင်းရောပဲကိုဒီလေရတော့ရောက်မယ်ဆိုတော့ခမန့်ပြမှာပါတော့အဲ့ဒီဒီကြတဲ့လူတွေရောတတိတတော်မှုအဲ့ဒါလေးတော့တတိပြထားပါလေ
မနေ့ညနေပိုင်းတော့ကတော့ရုတ်တရက်ဆိုသလိုပဲရန်ကုန်တိုင်းနဲ့ပြည်နယ်တချို့မှာပြင်းပြင်းထန်ထန်လေပြင်းမုန်တိုင်းတိုက်ခတ်သွားတဲ့အတွက်ရန်ကုန်မြို့နယ်ပြည်သူတွေအတော်လေးကိုစိုးရိမ်ခဲ့ကြတယ်လို့လည်းရန်ကုန်မြို့ကတူဦးဖြစ်တဲ့ကိုစိုးမိုးမြင့်ကသူ့အတွေ့အကြုံခုလိုပြောပြပါဗျာ။ဒီ
ကတော့7နိုင်နဲ့9နိုင်တောင်းဝင်ပြီ။အဲရုတ်တရက်ကြီးဖြစ်တာပြတယ်။ရုတ်တရက်ကြီးဖြစ်တာဆိုတာကတော့ပထမပြည်နယ်ပိုင်းမှာတော့ဘိုးဆောင်မိုးလေဝသကအဲ့လောက်ကြီးစိုးစိုးကြီးမဟုတ်ဘူး။ဒါပေမဲ့ညာဘက်အဲ့ဒီကမှလေးတိုက်ပြီးတခါမှမိုးရွာတာ
မိုးစလာဦးစီးဌာနကနေမိုးလေဝသသတိပေးကြေညာချက်တွေကိုအချိန်နဲ့တပြင်းညီထုတ်လွှင့်ပေးနေပါတယ်ပြည်သူတွေအနေနဲ့လည်းမိုးလေဝသအသိပေးကြေညာချက်တွေကိုတတိထားစောင့်ကြည့်နားဆွင့်ထားကြဖို့ကိုလည်းတာဝန်ရှိသူတွေဘက်ကတိုက်တွန်းသတိပေးပြောဆိုနေကြပါတယ်ရှင
်မဆုမွန်ပြောပြသွားတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော့မှာဖြစ်ပါတယ်လူလူရဲ့အခြေခံလိုအပ်ချက်လုံလောက်အောင်ဖြည့်ဆည်းမပေးနိုင်သေးပေမဲ့လူတစုကောင်းစားရေးအတွက်လုံနေတာတွေတွေ့နေရလို့ရန်ကုန်တိုင်းအစိုးရကိုအဂတိလိုက်စားမှုတိုက်ဖြက်ရေးကော်မရှင်စီမှာတိုင်ကြားထားရတာဖြစ်တယ်လို့ရန်ကုန်စောင့်ကြည့်ရေးအဖွဲ့တီထောင်သူရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညွန့်ညိုသိန်းကပြောပါတယ်ကိုသိန်းထိုက်ဦးကတွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်မြမရေးရဆွေးနွေးခန်းမှာနားဆင်နေပါပြီ
ဒီကနေ့ရစိုင်းတွေကဒီအဂတိလိုက်စားမှုတိုက်ဖြက်ရေးကော်မရှင်ကိုသာသာတော်ညွန့်သိန်းပို့ခဲ့တဲ့စာပေါ့လေဒီတိုင်ကြားစာရန်ကုန်တိုင်းဒေသကြီးတွေမှာမြေတွေအဆောက်အဦတွေကိုအတန်တဆဈေးလျှော့ပြီးတော့ငားရမ်းတဲ့အတွက်ကြောင့်ပြည်သူတွေတိတ်ကိုနစ်နာနေတယ်ဆိုတဲ့အကြောင်းပါအဲ့တော့ဟိုတိုင်စာရဆိုလို့ရှိရင်ကျပ်ငွေဘီလီယံ60နီးပါးပေါ့လေနစ်နာတယ်လို့ကျွန်တော်တိုင်စာမှာဖော်ပြပါတယ်အဲ့တော့ဘာကြောင့်ဒီကျပ်ငွေဘီလီယံ60ပေါ့နော်ဆိုတော့ဘလို့တွက်ချက်ပါတယ်ခင်ဗျအ
ဲ့တော့ကျမကတော့စင်းစစ်ချုပ်ယုံအစဉ်ခံစားဖို့အခြေခံပြီးတော့ပဲတွက်ချက်ပါတယ်ပေါ့နော်အဲ့တော့စင်းစစ်ချုပ်ယုံအစဉ်ခံစားရပဲပေါ့နော်တကုံမှာဆိုလို့ရှိရင်ကျမတို့ပြည်သူလူထုရဲ့နေနာမှုက 47.9 ဘီလီယံရှိပါတယ်ပေါ့နော်တခါကျမတို့မြိုင်ဟင်းဝန်းတို့ဒီကန်တော်ချီတို့အဲ့ဒီမှာဆုံးရှုံးမှုကတော့တစ်နှစ်ကို2ဘီလီယံရှိတယ်ပေါ့နော်တခါဘူတထောင်မှာကဘူတထောင်ကစီမံကိန်းကကျမတို့ဆုံးရှုံးမှုကအဲ့အဲ့ဒီမှာဆိုလို့ရှိရင်လေ 9.2 ဘီလီယံရှိတယ်ပေါ့ပေါ့နော်တခါကျမတို့ပြည်သူ့အရင်ထဲမှာဆိုလဲဆုံးရှုံးမှုကလဆင်1ဘီလီယံရှိတယ်ပေါ့နော်အဲ့တော့အဲကျမတို့ဗဟန်းမှာဆိုလို့ရှိရင်လဆင်ဗဟန်းကတော့2ဆင်3.8ဘီလီယံဆုံးရှုံးနေပေါ့ဒါနိုင်ငံတော်ပိုင်းကြီးတွေကိုပေါ့နော်ဟိုမတန်တဆဇင်းနှုံးနဲ့ရှော့ပြီးတော့ဟိုငှားတယ်ရောင်းတယ်ပေါ့နော်ဒီ 47.9 ဘီလီယံဆုံးရှုံးတဲ့ကိစ္စဆိုလို့ရှိရင်ဥပဒေရခိုင်ရန်လျှောက်ထားတဲ့အခါမှာသူကဂရန်တစ်နှုံးထားနဲ့သူကကောက်ရမှာပေါ့နော်ဒါပေမဲ့အဲ့လိုမကောက်ခဲ့ဘူးဒါကြောင့်မလို့အခုလိုမျိုး42ဘီလီယံနီးပါးပေါ့နော်နိုင်ငံတော်ကဆုံးရှုံးမှုဖြစ်တယ်ပေါ့နော်အဲ့တော့ဒီဆုံးရှုံးမှုတွေကအတိအလင်းစဉ်စစ်ချုပ်ကအစဉ်ခံစားနေမှာပါတယ်ဟိုကျမကဟိုခန့်မှန်းပြီးတော့တွက်ချက်ထားတာမဟုတ်ပါဘူးစဉ်စစ်ချုပ်ရဲ့အစဉ်ခံစားနေမှာပါတဲ့အတိုင်းပဲကျမကတွက်ချက်ပြီးတော့ဒီကော်မရှင်ပေါ့နော်အဲဒီလက်ဆောင်တစ်ချက်ကော်မရှင်ကိုတင်ပြခဲ့တာပါ
ဒီဇန်နဝါရီမှာရေးတဲ့အတိုင်းဆိုလို့ရှိရင်တော့အဂတိလိုက်ဆောင်တစ်ချက်ကော်မရှင်နေနဲ့ဒီတိုင်ကြားစာကိုကြော်စောမှုအနေနဲ့သူတို့အရေးယူဖို့စီစစ်နေတယ်ဆိုပြီးတော့ဇန်နဝါရီမှာရေးပါတယ်တရားဝင်တုံ့ပြန်တာမျိုးအကြောင်းကြားတာမျိုးပဲအချိန်ဒီမှာရှိပါလေခင်ဗျ
ဒီကျမကဒီတိုင်ဆောင်တင်လိုက်တာကအမှန်ကတော့လေဟိုတောက်ကြနေဟိုညပေါ့နော်တင်လိုက်တာဆိုတဲ့အခါကျတော့ရုံးချိန်ကျော်မှတင်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့စနေတနေ့ကနေမှလည်းကော်မရှင်ကမတွေ့ပါဘူးပေါ့နော်တနေ့လာနေမှတော့ကော်မရှင်ကရပြီဆိုတဲ့အကြောင်းကိုမီဒီယာတွေကိုပြန်ကြားတာရှိပါတယ်ပေါ့နော်တနေ့လာနေကလည်းကျမရုံးချိန်ထိကျမဟိုကော်မရှင်ဆက်သွယ်နိုင်တဲ့အနေအထားမရှိတဲ့အတွက်ကြောင့်မလို့ရုံးချိန်ပြန်ပါမှာတော့ကျမဆက်သွယ်လိုက်ပါတယ်ဆက်သွယ်တဲ့အခါမှာကျမရဲ့ဒီတိုင်စာရပြီးတော့ပေါ့နော်လုံထုံထုံဒီတိုင်းဆက်လုပ်နေပါလိမ့်လို့ကိုပြန်ကြားပါတယ
်ဟုတ်ကဲ့ဒီတိုင်ကြားစာကခုနဒေါက်တာဂျုံသိန်းပြောသလိုပဲ2016-2019ရန်ကုန်တိုင်းစင်စစ်ကျုပ်ရဲ့အစီရင်ခံစာဒီအစီရင်ခံစာပေါ်ပေါ်ပြချက်တွေအရတိုင်ကြားတာဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ဒီဂရမ်ချပေးတာတင်တာခေါ်တာနောက်ပြီးတော့မြေတွေငားရမ်းဖို့သဘောတူညီချက်တွေကအရင်ဆိုးရတဲ့အထက်မှာဖြစ်ခဲ့တာမဟုတ်ဘူးလားခင်ဗျဟု
တ်ကဲ့အရင်ဆိုးကလက်ထက်မှာဖြစ်ခဲ့တာလို့ကျွန်တော်တို့တိတိကျကျပြောနိုင်တာကခုနကဒီပုဂ္ဂလိကလုပ်ငန်းရှင်2ယောက်ကိုတကုံမှာပေါ့နော်မြေအေးကထောင်ချီပြီးတော့ချပေးလိုက်တာပေါ့အစိုးရပြောင်းကန်နေလေးမှာပေါ့နော်အစိုးရပြောင်းကန်နေလေးမှာချပေးလိုက်တဲ့ကိစ္စပါတယ်နောက်တစ်ခါဟိုပြည်သူ့ဥယျာဉ်ထဲက Natural World Company ကိုဒါ ติสตูยันบิวตรงนั้นติสตูยันบิวตะตอเลี้ยวเน้เลยปะเนาะจะมาถึงเนี่ยตรงเนี้ยถ้าจะมาลิงาบังเวนเชียงเราเนี่ยไปงาทาละเช่นสุยากะงาเกล้าเลยปะซาเจ้าชุกเกล้าเลยปะแม่มาเลยดูตัวเลยไปโอ้ที่สุยาเป็ดแต่ลาบีเดียขามาลูกตัวกุศลเลยเนี่ยพี่เกล้าเนี่ยก็สุนีลาบีลูกตัวมาเดียวเว้ยมาดันเนี่ยสิบาเลย อสุยาอุดิน้องทารีกูตัวเมียโมสุบิอสุยาไต่ตรงเกลี่ยพอเนาะอะไรทับิเม่อสุยาเป็นก้าไอ้ตัวน้องทารีกูมันเลวมาตัวเมียน่ารำหอบผู้ทับิเม่มันเชื่อสลับลีเวตัวเมียเนี่ยพอผู้บ่มาพิจารณาดีตัวอุยเนี่ยมาสมุชิเนี่ยจะมาดูติสตูยันเปียกูถ้าตะกงมิวเนี่ยลดกุศลเลยเพื่อได้อุจจาระยาละแต่ยังวันเดียวละติสตูยันเปียกูอสุยากะสาเจ้าเปลี่ยนชุดอะฮะตรงเส้นนั่นจะ น้องเส้นนั่นจะน้องเนี่ยเปลี่ยนชุดเลยปะเนาะถ้าจำเลยจะมาดูว่าล่าสุดที่ปีนี้ส่งส่งเนี่ยปะแล้วเขาเดี๋ยวสาเจ้าตีก็สาเกล้าเราเช่นสุยากะสาเกล้าพี่เด้ทับิเม่อันที่สาเจ้าตีตัดแต่งดูแลก็กุศลยาเล็กๆมาเลยตัดแต่งดูนี่เราจะมาดูดูยาเลยปะเนาะอเมริกาเราจะมาดูกาลาปองซีเนี่ยไปจะมาดูตัดแต่งดูเต็มเลยพระเจ้าเลยส่งอารมณ์ดีได้ไหมกุศลยาสุยากะเอฟเฟกต์ก็ ที่พี่ตุลุลุลุว่าเช็ดเด็ดด้วยยังมึงวิยี่มานี่รับเช็ดเด็ดด้วยชาวมึงจะมาเรื่องกูมาสิคนนี้ตัวปีอะไรปะเนาะการไลน์สิงการอะไรคนตัวปีอะไรปะเนาะเอฟเฟกต์ก็จะมาดูซาตงโกงปะเนาะโกงโกงจะมาดูคนคนนี้จะต้องมีตัวปีนี่อะไรเฉยมาปะเนาะโอ้แต่เอฟเฟกต์ก็จะรอคุณนาการูดซูกูจะรูเนสูดซูกูจะรอเป้าซีเนี่ยมาเก้าเพนเนี่ยปะเนาะทุกคนยี่ปีเลยอันนี้ทารุจะมาดูตัวนี้อะไรปะเนาะถ้าจำมึงเลยจะมา ที่ตายสาวมาเพื่อไม่ได้ยาเสพติดเพราะเนาะเออมันนี่ก็เลยไปลดตัวเองมาที่รูเบ้ซุยนุ่ยเลยซุยนุ่ยพี่รอสุยากะยังพี่รอเชื่ออยู่ในใบมาโอ้อายาเจน่าพอยมาสีบุปเนาะถ้าจำรู้ดีเนี่ยเลยลดตัวมาซุยนุ่ยพี่แม่เลยลดตัวน้าซุยนุ่ยมาสุยากะกับยังเลยพี่รอเพี้ยเช่นนารูเจน่าเราได้เต็มใจจะได้มาตุยเอาปะเนาะถ้าจำรู้จะมากะที่นี่น้าซุยซุยมือยู่พี่ดูด้วยยังชาบาสีรอสุสีเว้พี่รอที่รูปยังตายชาบาเข้าไปเลย
โอเคจนเอาคุณอามีกงเวทับีรอทับีรอพี่อามีรอเก่าอ่ะยินโอ้แล้วสิอย่างคนนั้นดีใจสุยานี่เนี่ยยินสุยากะนี่สิตัวดุนิจดีเนี่ยมาอย่างเกเรกรีโกเดียวจะปิวเยียร์ละพี่อามีเป็นสุยานละแค่ดามิวสีมันละลู
ด้วยมีลูกนะอ่าโอเคจะมาดูที่เรามีตัวเองเลยยาวอะไรก็เนาะถ้าพี่แม่จะมาดูพันธุ์สิ่งของเชียงอุดิมาติดติดชาบิโอทาวาเลยสัวเดียกะเปล่าเป็นสาเจ้าชกเข่ชกเข่ก็เนาะอันนี้สาเจ้ากะเดียร์มีอาตามุมมีสีบุปีตุลูรูตัวนี้นานเลยสุลุชิงจะมาดูที่สาเจ้าเดียวเป็นเช่นไหนนานเลยก็เนาะอ่ะสองสองจะมาดูมีสองสิ่งนั้นเกี่ยวกับสามีเรามาจะมาดูปีตุลูตัวเดียร์มีอาตามุมมีสีบุสุลุชิงจะมีเป็นเช่นไหนนะอุปติยาบะ นั่นทั้งสิบพันสิบหกชิ้นกันยาอันนี้ลูกไปเพื่อนสู้อะไรมาสิบอะไรก็เนาะสิ่งที่ตัวจำมาลุเล่หัวเชียงน้องอ่ะต้องยาตัดมาเลยเจ้าน้องไงตรงสันนี้จะกูตู้บีอ่ะตู้เฮียงกับขนาดเช่าไปเลยก็เนาะเราสาเจ้าตียาเนี่ยสู้ยากะชกเข่าละมามาเลยไหมอันนี้เนี่ยสู้ยากะสาเจ้าชกเทนี่ยามาเลยไหมอันนี้เชียงกันเองก็จะมาลุอันนี้เลยสามตัวใช้อุบลิสก็ปอบีทับเช่าไปอันนี้ที่พี่กันนั่นทั้งสองตัวสัตว์เดมาละน้าวันเชียบเช่าเด็ดด้วยจำมาลุ
อันนี้สุยากาลูกเขยเลยเว้ยอันนี้สุยามาอันนี้ลูกสาวจะมีลูกเขยเลยด้วยจำมือปีตุลุลุยที่ใครเนี่ยนะมุทิชาลุชิอันนี้ลูกเขยเลยสุยากาดาวมิชิมาเข้าไปถ้าจำมือมาที่ตายสาวตายเนี่ยขมาเบสุยาลุจะมามาเบียวเบาก็มิเชงาเบสุยากาดาวมิชิเดสเราก็มิเชงาส่งเข้าไปเลยไหมเบสิดาวอยู่ได้ยังคงได้ที่ได้สุยาเอามาโยกุลกรันชาบีลานาบีโรตินดาคอยูลายูเดซิมังเกนีเนี่ยปัจจุบันโร
อีดูนี่น่าเลยสุดเลยเฉดีว่าดูสิการมีวิชาอะไรนะอ่าอันนี้เราจะมาดูชุดตัวกุศลเรียนสิ่งนี้เชี่ยสุลุชิงและสิ่งสุยาเล็ตมาเลยเว้ยดูดูนี่น่าเลยสิมังเกงีดูดูด้วยช่วงปอดสิมังเกงีสิ่งนี้มาเลยก่อนเนาะแต่เป็นแม่จะมาดูกับอะไรเลยสามุตัดเชี่ยก็มีสิ่งอ่ะทารีกูไม่รู้ยี่มันเลยสุดเลยไปมาแล้วอ่ะก็มีเชี่ยบ่มามีอะไรมุดีบาร์เลยก่อนเนาะใครลงเนี่ยท้าวทารีดูบาร์เลยก่อนเนาะใครลงเนี่ยท้าวทารีสุดละก็อ่าสิ ကိုယ်စလဲဒီကော်မတီတွေရဲ့ပေါ့နော်တော်တော်လေးမှရှိတဲ့ကော်မတီတွေရဲ့တင်ပြချက်လိုမျိုးပေါ့အဲ့လိုကိစ္စတွေဆိုရင်တော့ဒါခိုင်လုံးနဲ့ထောက်ထားလို့ကျွန်တော်တို့မှတ်ရအောင်မှာဖြစ်ပါတယ်ပေါ့နော်ဟိုအပြင်မှာကျွန်တော်တို့အချက်တူအချက်သားကပြောတဲ့ကိစ္စတွေကိုတော့တော်တော်များများစုတဲ့ကိစ္စတွေကိုကော်မရှင်ကခိုင်လုံးနဲ့ထောက်ထားလို့သူမှတ်ယူဖို့ခဲရမှာလိမ့်မယ်ပေါ့နော်အဲ့တော့ကျွန်တော်
တချို့ဝေဘန်နာတွေပေါ့လေလွတ်တော်အတွက်မှာဝေဘန်နာတွေနောက်ပြင်းဝေဘန်နာတွေကျွန်တော်ကြားပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ရောနောက်ပြီးတော့ဒီအဲသူစီမံသားရအနေနဲ့ရောဒီပြည်သူဘန်နာတွေကိုစနစ်တကျစီမံခန့်ခွဲမှုမှာအားနည်းတယ်ဆိုပြီးတော့ဝေဘန်ကြတာမျိုးတွေလည်းကြားနေရပါတယ်အဲတခုကလွတ်တော်ရဲ့ခံကဏ္ဍပေါ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အနေနဲ့သူတို့ရဲ့တင်ပြချက်တွေလွတ်တော်အမတ်ကြီးရဲ့ဝေဘန်ချက်တင်ပြချက်တွေကထိအောင်လို့ရှိရလို့မြင်ပါလား
အော်ဒီနေ့အထိကတော့ပေါ့နော်အာရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်တွေရဲ့တင်ပြချက်တွေဟာဟိုကျမကတော့ချီးကျူးပါတယ်ပေါ့နော်ဟိုထိအောင်မှုမရှိဘူးရှိတယ်ဆိုတာကတော့အစိုးရဘက်မှာအများကြီးမှုတည်ပါတယ်ပေါ့နော်အစိုးရကလွတ်တော်ကော်မတီတွေရဲ့တင်ပြချက်တွေလွတ်တော်ကိုယ်စားလှယ်တွေရဲ့ပြောဆိုချက်တွေကိုအလေးထားမှပဲဖြစ်မှာပါပေါ့နော်အခုတော့ကျမတို့တွေ့နေရတာကလွတ်တော်ကော်မတီတွေလွတ်တော်ကိုယ်စားလှယ်တွေရဲ့ပြောဆိုချက်တချို့ပေါ်မှာပေါ့နော်အစိုးရအနေနဲ့အလေးထားမှုပိုင်းမှာအရန်ကိုအားနည်းနေတယ်လို့ထင်ပါတယ်ပေါ့နော်အမှန်ကကျွန်မတို့စဉ်စစ်ချုပ်စဉ်ခံစားဆိုတာကကျွန်မတို့ဒီထက်အများကြီးမျှော်လင့်ထားပါတယ်ပေါ့နော်ဒါပေမဲ့စဉ်စစ်ချုပ်ဟာအာကျွန်မဒီနေ့မှာပုံမှန်လင်းလင်းပဲပြောပြပါစီ तू ထင်သလောက် तू ရဲ့လုပ်ပိုင်ခွင့်ရှိသလောက် तू စဉ်စစ်ခွင့်မရသေးပါဘူးမရသေးတဲ့အတွက်ကြောင့်အခုလောက်စစ်ခွင့်ရတာတော့မှလွတ်တော်တဲ့ကော်မတီတွေလွတ်တော်ကိုယ်စားလှယ်တွေကအထူးသဖြင့်ဦးကျော်စရာတို့လို့ဒေါ်စံနာမင်းတို့လို့တို့တွေကစဉ်စစ်ချုပ်ကိုသူလောက်ရမယ့်အလုပ်ကိုလုပ်ပေးပါဆိုပြီးအစိုးတင်သွင်းတဲ့အတွက်ကြောင့်မို့ဒီလောက်ထိဟိုပေါ်ပေါက်လာတာဖြစ်ပါတယ်ပေါ့နော်အဲ့တော့ပြောချင်တာကစစ်စစ်ချုပ်ဒီသူလုတ်ချင်သလားသူ့မှာလုတ်ပိုင်ခွင့်ရှိသလားသူလုတ်ခွင့်မရသေးတဲ့အနေအထားကိုလည်းကျွန်တော်တို့တွေ့နေရပါတယ်ပေါ့နော်ဒါကြောင့်မလို့ပေါ့နော်ခုနလိုရန်ကုန်တိုင်းအစိုးရအဖွဲ့ကပြည်သူ့ဘဏ္ဍာငွေတွေကိုသုံးစွဲတဲ့အခါမှာအများကြီးလူတွေပြောစရာဆိုစရာဖြစ်လာအောင်ရှိကြတယ်ဆိုတာမှန်တော်လည်းပဲအဲ့ဒါဒီစစ်စစ်ချုပ်ရဲ့အစီရင်ခံစားရတော့ပြည်သူလူထုရဲ့နင်နာမှုဖြစ်ကြောင်းကျမတို့အခုတည်းကမတွေ့ရသေးပါဘူး။တကယ်လို့များရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်မှုတွေသည်ပြည်သူတွေရဲ့နင်နာမှုဖြစ်တယ်ဆိုလို့ရှိရင်ပေါ့နော်ကျမတို့ဒါနောက်တစ်ဆင့်အဲ့ဒါနောက်တစ်ခါအလုပ်တစ်ခုလုပ်ရမယ့်ပုံစံဖြစ်နေပါတယ်ပေါ့နော်။အာဒါကြောင့်မလို့ဟိုအခုချိန်မှာတော့ကျမတို့ကစစ်စစ်ချုပ်ကိုယ်တိုင်ကပြည်သူလူထုရဲ့နင်နာဆုံးရှုံးမှုဖြစ်တယ်လို့ပြောတဲ့ကိစ္စတချို့ကိုပဲကျမတို့ဒါနမူနာအနေနဲ့တင်ပြထားခြင်းဖြစ်ပါတယ်။
ဒီကျွန်တော်တို့ဒီအသတိလိုက်စားမှုတက်ချက်ရေးကော်မရှင်အနေနဲ့ဒီဟာကဒီကြော်စောမှုအရာပြည်သူတွေဗန်ပြည်သူဗန္နာတွေထိခိုက်နစ်နာတယ်ဆိုတာကိုအတည်ပြုခဲ့မယ်ဒီစာကိုရေးယူမယ်ဆိုလို့ရှိရင်ဒီစာရဲ့အကျိုးဆက်အနေနဲ့ဘယ်လောက်ထိမျှော်လင့်ထားပါလဲခင
်ဗျာကျမကတော့လေဒီစာကိုတိုင်ကြားတဲ့အခါမှာကျမခဏခဏလေးပြောပါတယ်ပုဂ္ဂိုလ်တယောက်ကိုနစ်နာစေခြင်းလို့အဖွဲ့အစည်းတစ်ခုကိုဆုံးရှုံးစေခြင်းလို့ရှိရချက်မရှိပါဘူးကျမဒီစာကိုတင်ပြတာဟာပြည်သူလူထုကပေါ့နော်ဟိုအနည်းဆုံးပေါ့ဘီလီယံ60ခန့်နစ်နာနေတာဆိုတော့ထင်ရှားတဲ့အတွက်ကြောင့်မလို့ကျွန်မတိုင်တာပေါ့အဲ့တော့ကျွန်မတို့နိုင်ငံမှာဘီလီယံ60ဆိုတဲ့ပတ်စံကမနည်းပါဘူးပေါ့နော်ဒါကြောင့်မလို့ဘီလီယံပြည်သူလူထုဆုံးရှုံးနေတဲ့ဘီလီယံ60ကိုတနည်းနည်းနဲ့ပြည်သူလူထုလက်ဝဲကိုပြန်ရနိုင်တယ်ဆိုလို့ရှိရင်ကျွန်မတိုင်ရချိုးလက်တယ်လို့ပဲကျွန်မပြောရမှာပဲပေါ့နော်အာဒီကိစ္စကိုပြန်ဖြေရှင်းတဲ့အခါမှာတော့သက်ဆိုင်ရာပုဂ္ဂိုလ်တွေကနှီးမျိုးမျိုးနဲ့ပြန်ပြီးတော့ကဘာလောက်ကြမယ်ဖြည့်ရှင်းကြမယ်ပေါ့ဒါပေမဲ့ဒီနေရာမှာကျမကကော်မရှင်ကိုရောပြည်သူလူထုကိုရောအစိုးရကိုရောပြောချင်တာတစ်ခုပါကျမတိုင်တဲ့နေရာမှာပတ်သက်နေတဲ့လူတွေဟာဆယ်သက်စားမကုန်တဲ့ပိုင်ဆိုင်မှုတွေရှိပြီးဖြစ်ပါတယ်ဒါကြောင့်မလို့ပြည်သူလူထုရဲ့အကျိုးစီးပွားကိုမျှော်ကူပြီးတော့ပေါ့နော်ကိုရထားတယ်ကိုမတရားရယူထားတယ်ပေါ့နော်ကိုတရားဥပဒေနဲ့အညီမဟုတ်ပဲရယူထားတဲ့ပြည်သူဗန္နာတွေပြည်သူပိုင်ဆိုင်မှုတွေကိုပြန်ပေးကြပါပြန်ရောပေးကြပါလို့ပဲကျမထပ်ခါတိုက်တော့မှာလေ။ဘာကြောင့်လဲဆိုတော့ကျမအကျွေးပြန်တောင်းတဲ့လူတွေကတကယ်ကိုချမ်းသာပြီးသားလူတွေဖြစ်လို့ပါပဲ။သူတို့ရဲ့ဆွေစဉ်မျိုးဆက်တပတ်မကအောင်ပေါ့နော်ဆယ်သက်လောက်စားမကုန်နိုင်တဲ့လူတွေဖြစ်လို့ပါပဲ။ကျေးဇူ
းတင်ပါတယ်ကျမ။
ဟုတ်ကဲ့
။ဦးသိန်းထိုက်ဦးဆွေးနွေးတင်ဆက်တဲ့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာဒိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ view ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15539ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335အပြင်လိုင်းလက်မီတာ190တို့အပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကမ္ဘာတစ်လွှာထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုအရင်ကြားရပါမယ်။ဒီတစ်ပတ်မှာတော့ထိပ်သီးဆွေးနွေးပွဲအထမြောက်ပါရဲ့လား။အောင်မြင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားပါတယ်။ VOA မှအင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါ။
ဒီကတဲ့အောက်တိုဘာ15ရက်နေ့ကနေပြည်တော်ရွှေဆိုင်ဟိုတယ်မှာအစိုးရတပ်မတော် NCA လက်မှတ်ထိုးထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ်။ NCA စာချုပ်ထဲမှာလက်နက်ကိုင်တိုင်းသားအဖွဲ့စည်းအလုံးမပါဝင်နိုင်သေးတဲ့ကိစ္စ၊ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာရှေ့ဆက်မတိုးနိုင်အောင်ပိတ်ဆို့သလိုဖြစ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်အောင် NCA ထိုးထားတဲ့အဖွဲ့တွေတိုက်တွန်းတောင်းဆိုရာကနေပေါ်ပေါက်လာတဲ့အစည်းအဝေးကြီးဖြစ်ပါတယ်။ဒီအစည်းအဝေးကြီးမှာဘက်သုံးဘက်လုံးကတကယ်အဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးကောင်းဆောင်တွေစုံစုံညီညီတက်ရောက်ကြမှာမို့ပိတ်ဆို့နေတဲ့ပြဿနာကြီးတွေကိုမူအားဖြင့်ပြေလည်အောင်ဖြေရှင်းပေးနိုင်လိမ့်မယ်လို့အများကယုံကြည်မျှော်လင့်ခဲ့ကြပါတယ်။တကယ်ပဲဒီထိပ်သီးစီဝေးပွဲကြီးဟာအများကမျှော်လင့်ထားသလိုအောင်မြင်မှုတစုံတရာရတဲ့ဆွေးနွေးပွဲကြီးဖြစ်ခဲ့ပါရဲ့လားဆိုတာကုရပတ်လေးလာသုံးသပ်တင်ပြသွားပါမယ်
။မြေပြည်တော်ထိပ်သီးစီဝေးပွဲမတိုင်ခင်ဘက်သုံးဘက်ကညှိနှိုင်းရေးမှုတွေကြိုတင်ဆွေးနွေးမှုလုပ်ခဲ့ကြပါတယ်။ဆွေးနွေးသဘောတူညီချက်ရတာတွေကိုထိပ်သီးအစည်းအဝေးကြရင်အတည်ပြုနိုင်ဖို့နဲ့တချို့မဆွေးနွေးနိုင်တာတွေကိုတော့ထိပ်သီးအစည်းအဝေးမှာတင်ပြဆွေးနွေးစေဖို့ဖြစ်ပါတယ်။အစည်းအဝေးကို15ရက်နေ့မှာစတင်ပြီးငကိုမူလအစည်းအဝေးအရ16ရက်နဲ့18ရက်နေ့တွေမှာဆက်ပြီးကျင်းပပါမယ်လို့ဆိုပါတယ်။15ရက်နေ့အစည်းအဝေးပွဲအဖွဲ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်း NCA ထိုးထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေကစား KNU ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌစောမှုတူစေဖို့လို့မိကွန်းပြောပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူ့မိကွန်းတနေရာမှာဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေကိုယ်တိုင်တက်ရောက်လာကြတဲ့ဒီကနေ့လိုအစည်းအဝေးမျိုးမှာမှတတိရှိရှိနဲ့ဆုံးဖြတ်ချက်ချမှတ်နိုင်စွမ်းမရှိဘူးဆိုရင်ကျမတို့ရဲ့ပြည်သူတွေအပေါ်တာဝန်မကျေပွန်ရာရောက်သွားစေနိုင်တယ်ဆိုတာကိုလည်းသတိပြုကြဖို့လိုပါတယ်။စစ်မြေပြင်မှာအသက်ဆုံးပြီးတိုက်ခိုက်ဖို့တတ်တည်လိုသလိုကျမတို့နိုင်ငံအတွက်ရေးကြီးလာတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေကိုချမှတ်ရမှာစိတ်ရင်းစေတနာမှန်နဲ့ဆုံးဖြတ်နိုင်ဖို့လေတတ်တည်လိုအပ်ပါတယ်ဆိုပြီးဖြစ်ပါတယ်။တက်ချုပ်အပါအဝင်ထိပ်သီးကောင်းဆောင်တွေတတ်တည်ရှိရှိဆုံးဖြတ်ချက်ချကြဖို့နှိုးဆော်တာပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မိန်ကွန်းကတော့အတော်ရှည်လျပါတယ်တက်မတော်သမိုင်းကြောင်းဖွဲ့စည်းပုံအခြေခံဥပဒေပေါ်ရပ်တည်မှုစတဲ့ခါတိုင်းသူပြောနေကြစကားတွေလောက်ကတော့ဘာမှပြဿနာမရှိပါဘူးပြဿနာရှိတာကတော့ NCA လက်မှတ်ထိုးထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလည်းဖြစ်တဲ့ RCSS SSA အဖွဲ့ကိုဓာတ်ရိုက်နမတက်ရည်ညွှန်းပြီးတိုင်းသိပြည်သိပြစ်တင်ရှောင်ချတဲ့စကားပြောတာကတော့ဆွေးနွေးပွဲကိုအခက်အခဲတွေ့စေပါတယ
်တက်ချုပ်က RCSS အဖွဲ့ကိုဥက္ကဋ္ဌအဖွဲ့ကနေတဆက်ပေါက်ဖွာလာတဲ့အဖွဲ့အဖြစ်ပြောဆိုပြီး NCA စာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားပြီးနိုင်ငံရေးလက်နက်အင်အားလူအင်အားတည်ဆောက်မှုသတ်မှတ်ပေးထားတဲ့နေမြေထက်အဆများစွာကျော်လွန်ပြီးနေမြေတည်ဆောက်မှုတွေပြုလုပ်နေလို့အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပဋိပက္ခများဖြစ်ပွားလဲရှိတာကိုတွေ့ရပါတယ် NCA ကိုတလွဲအသုံးချဖို့ပြောလိုပါတယ်တလွဲအသုံးချရင်တိုင်းသားပြည်သူလူထုရဲ့အသက်အိုးအိမ်စီးစဉ်ကိုအကာအကွယ်ပေးဖို့တာဝန်ရှိတဲ့တပ်မတော်အနေနဲ့လက်ပိုက်ကြည့်နေနိုင်မှာမဟုတ်ကြောင်းအသိပေးလို့ပါတယ်ဆိုသည့်အထိပြောဆိုခဲ့ပါတယ်။တချို့ရဲ့ပြောစကားဟာအခြားတနေရာမှာဆိုပြဿနာမရှိပေမဲ့ခုလိုထိပ်ပြီးခေါင်းဆောင်တွေစုံညီတဲ့တိုင်းပြည်လုံးကလည်းစောင့်ကြည့်နေကြတဲ့အချိန်မျိုးမှာအခြားတစ်ဖက်မှာလည်းဒီဖွဲ့တွေအချင်းချင်းခေါင်းဆောင်တွေအချင်းချင်းယုံကြည်မှုရှိရှိရင်းနှီးမှုရှိရှိအပေးအယူအညှိနှိုင်းလုပ်ရမယ့်ပွဲမျိုးမှာပြောတာဖြစ်လို့တော့ဆွေးနွေးပွဲကိုအနှုတ်လက္ခဏာပဲဆက်ရောက်စီပါတယ်။
ဆွေးနွေးပွဲမှာတက်မတော်ဘက်ကတောင်းဆိုချက်ကြောင့်ဒေါအောင်ဆန်းစုကြည်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KNU Okta, Somu to Sipu, Tonga Tepare, Titan Sunibukura, Lona Nevare, Tagale, Tiao Yeso in Pubamugu, a Chatiaka, Tian Pubulin, Diosura La Babe, Supi, Peru Sokwe, Tuinga, now by Tempio Piavare, Sangayan Imanet by Migoni Pio, Tomuza Sunibukulogi, Nani by the Ket Siwe Satin Eche, Tamaro Baka, Bojo Muji, Me Online, Do Tacho. Do Bojo Muji Sovimba, Metabau. Aladu RCSS SSC Council Bojoji, Yasile Metabau. Doyayi, Eddie Chinga Sat, Siwe Pueha, and Yamioli Tadalu, a song tia bina duri yet, take the Siwe Pue, Messenobau. Now needs a chowyani Siwe Salodo, Bojo Muji Mian Langa Lepi, Jan take diri along the bare, do the cho, do Bojo Muji Sovin the bare, Bojo Muji Mian Langaro, Nissin Jimbanija, Ili Pono Piape, Bordata, Dijayavare, a Siwe Gule. Nagoga, and there's on such a net, Sakon, and yet Salomelu, Manta Jabime, Eddie Nimabe, Santa Lai Javare, Swinubwe, D. Drinza, Shilimbwema, Swinubwe, Amine, Shegu, Satwa Jame, Sare, Gamones, Gari, Diojabime, the Gay Lila Gideka, Nyoman the Lock, Kim about da, Niavare, Tate Siwim Sagin, Jotin, Hina Gabi Pite, Tate Yim Gide, a Changaja Lock, the Bordunim Muyabi, the Gagu, Disunide, Jetana Pinide, Quemateria Sada, Tedwin Bugesa, the Kudido Demero Tashi Gesa, Nechasalo, Dijari Epi Mayagi Jabau, Tati Siwebu Epi, now by Topianic, Gianu Pueye Junior Jama, Demero Baka, Quemateria Sada, Tedwin Bugesa, the Bordunyi Mumiai, Go by Biatanguin Saya, Go by Ochoi Saya, Chaladrigu, Masunwe Busure, Package the Bordare Nidu. Thronele, Demero de Kude, Tashi Suragule, and Sierin Popia Tadi, Diana Lumu Bounce of Bowindo, Ditausu Demero Saya, Kesarugu, the Boundy Select Sunu Dami Pitti Subi, Package the Bo, Gainsue Lara, Dijayavare.
Tabi Sunuwe Yala, Alo Chojila Ye, the Gare Tabi Sunuwe Bibibibibia, Mapimia Kebabu. Dilo Tabi Suwe, Bibibibia, Mapikan, and now said Dwayne.
တကယ်အရေးကြီးတဲ့ပိတ်ဆို့နေတဲ့ပြဿနာတွေကိုလည်းမူဝါဖြစ်တော့ညှိနှိုင်းလို့မရနိုင်ခဲ့ပါဘူးဆက်ပြီးဆွေးနွေးရမယ်ဆိုတဲ့သဘောတူညီချက်လောက်ကိုပဲအောင်မြင်မှုလို့မှတ်ယူမယ်ဆိုမှသာအောင်မြင်မှုရတယ်လို့ပြောနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
မင်္ဂလာပါရှင်။ဗီဒီယိုကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။ မိုးလင်းဆိုတဲ့တော်ရှင်ကခတ်တူတူလေးဗီဒီယိုကိုထောက်ရအားပေးလျက်ပါအားလုံးကျန်းမာချမ်းသာကြပါစေလို့ဆုတောင်းပေးလာပါတယ်။ဒဲရစ်ဆိုကတော့ဗီဒီယိုထရင်တွေကိုအရင်ကြိုက်ပါတယ်။အပ်ဒိတ်ထရင်တွေကိုပို့ပြီးတော့နှစ်သက်ပါတယ်အထူးကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါ။မြန်မာနဲ့နိုင်ငံတကာနောက်ဆုံးရထရင်တွေကိုကျွန်တော်တို့အချိန်မီတင်ဆက်ပေးနိုင်မှုအမြဲတမ်းကြိုးစားနေပါတယ်နော်။ရှင်းမိခါ
PDF အရာတော့တင်ထားပေးတာမရှိပါဘူး။ဒါပေမဲ့လေဒီတော့အရှင်အဓိကလိုချင်တာကဒီအမေရိကန်အေဂျင့်အတုံးနှုန်းစာဖိုင်နဲ့တင်ထားပေးတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီလိုမျိုးစာကိုတော့ကျွန်တော်တို့ ဖြူရီမြန်မာပိုင်းဝက်ဘ်ဆိုက်ဖြစ်တဲ့ဘမ်မီစ.voanews.com ကိုတွားပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်တို့အင်္ဂလိပ်စာသင်ခန်းစာဆိုတဲ့ရွေးချယ်လို့ရတဲ့အကွက်လေးတွေ့ပါလိမ့်မယ်။အဲ့ဒါလေးကိုနှိပ်လိုက်တဲ့ခါမှာကျွန်တော်တို့ဖြူရီမြန်မာဌာနကတင်ဆက်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာ၃ခုဖြစ်တဲ့အမေရိကန်အီဒီယန်အတုံးနှုန်းသင်ခန်းစာနောက်ပြီးတော့မက်ဂျင်းမော်ရဲ့အင်္ န်အရင်အတုံးနှုံးဆိုတဲ့နေရာကိုနှိပ်လိုက်ရပါမယ်။အဲ့ဒီခါမှာတင်ထားပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတွေ့ရပါလိမ့်မယ်။ဒီ American ATM အတုံးနှုံးသင်ခန်းစာအစီအစဉ်တွေပါ။ဒ
ဒီမှာဒီတော်ရရှင်ကပဲအစီအစဉ်ကိုလိုချင်တာလေအဲ့ညောင်တော်ပြတ်ထပ်ပြရွေးချယ်လိုက်တဲ့အခါမှာအဲ့အစီအစဉ်ရဲ့ဗီဒီယိုဖိုင်အသံဖိုင်နောက်ပြီးတော့အဲ့အစီအစဉ်ထဲမှာတင်စားထားတဲ့သင်ခန်းစာကိုစာနဲ့ရေးထားတာကိုတွေ့ရပါလိမ့်မယ်ရှင်အဲ့ဒါဆိုအဲ့ဒါကို ကိုပြောကိုပါကိုပီဒီအက်ဖ်လောက်ချင်တဲ့လို့ဒါပေမဲ့ဝေါ့ဒ်ဖိုင်ထဲမှာတင်ခြင်းနဲ့တင်ကြိုက်တယ်လို့တင်လို့ရပါတယ်နော်ဒီမှာဒီတော်ရရှင်ကိုမက်ဆေ့ချာကနေလှမ်းမေးထားတာမလို့မက်ဆေ့ချာပေါ်မှာလည်းအဲ့အဆင့်လေးတွေကိုပြန်ပြီးတော့အဆင့်လေးတွေကိုပို့ပြီးဖြည့်ချပေးလိုက်ပါမယ်နော် ဖွဲ့သားများအားလုံးကျန်းမာရှင်လန်းကြပါစေလို့ဆုတောင်းပေးလိုက်မြင့်တန်းကိုလည်းအထူးကျေးဇူးတင်ပါတယ်ကိုမြင့်တန်းကိုယ်တိုင်လည်းကျန်းမာရှင်လန်းစီဖို့ပြန်ပြဆုတောင်းပေးကြောင်းပြောချင်ပါတယ်နော် သူကပဲဗီဒီယိုရဲ့ဖွဲ့သားတွေအားလုံးနဲ့အတူကဘာသူကဘာသားတွေအားလုံးစိတ်နှလုံးအေးချမ်းကြပါစေလို့လည်းဆုတောင်းလာပါတယ်။ဟုတ်ကဲ့အခုလိုဗီဒီယိုရဲ့ဖွဲ့သားတွေအတွက်ကိုအားလုံးအတွက်ကိုဆုမွန်ကောင်းနဲ့တောင်းပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
ကျွန်တော်အခုဆိုတဲ့တော်ရရှင်ကတော့အားလုံးစိတ်ချမ်းမြေ့ကြပါစေနော်တဲ့ခတ်တူတူလေးပါပဲဆူတောင်းပေးလာတာပါဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်ရှင်
ဘလို့စားတော့မှုမျိုးနေထိုင်မှုမျိုးကစီးကြောရောကဖြစ်နိုင်ခြင်းများနိုင်နေဆိုတဲ့အကြောင်းအများသိမြင်ပြီးတော့ကြောက်လောက်အောင်ရှောင်တက်လောက်အောင်စောင်းတက်လောက်အောင်အသိပညာပေးစီလိုပါတယ်ဟုတ်ကဲ့ပါကိုစိုးသူရရင်ကျွန်တော်တို့ဗီဒီယိုကြီးကနေပြီးတော့အပတ်စဉ် ကျမရေးနဲ့ပတ်သက်ပြီးအစီအစဉ်နှစ်ခုတင်ဆက်ပေးနေပါတယ်နော်ဗီဒီယိုမှာနှစ်ခုရုပ်မြင့်တန်ကြားမှာဆိုရင်တော့အစီအစဉ်တစ်ခုပါပထမတစ်ခုကကျမရေးအစီအစဉ်ရိုးရိုးဖြစ်ပြီးနောက်တစ်ခုကလူလူနဲ့ကျမရေးအစီအစဉ်ဖြစ်ပါတယ်ဒီအစီအစဉ်နှစ်ခုစလုံးမှာကျမတို့စီးကြောရောကမဖြစ်အောင်နှလုံးသွေးတို့မဖြစ်အောင်လို့ဘလို့ကြင်ကြံနေထိုင်ရမလဲဆိုတဲ့အစီအစဉ်တွေကိုမကြာခဏဒီတက်ဆိုင ိုက်မှာပြန်ပြောင်းရှာလို့ရပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာကြတဲ့အစားတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင်ပထမအဦးဆုံးမတရားတဲ့တရားစီရင်ရေးဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်ဦးစန်းအောင်ရဲ့အစားတို့လေးကိုပြောပြပေးခြင်းပါတယ်သူကဘယ်လိုများရေးချပါလဲ
မြန်မာနိုင်ငံတရားရေးလောကကြီးတစ်ခုလုံးထိတ်ဆုံးကနေအောက်ခြေအထိယိုယွင်းပျက်စီးလက်ပေးလက်ယူကျွလွန်နေပါတယ်1962ခုနှစ်နောက်ပိုင်းပေါ်ပြီးတော့သိုးတီထက်ဆိုးလာခဲ့ပါတယ်။တန့်ရှင်းတဲ့တရားမျှတတဲ့တရားစီရင်ရေးမျိုးကိုလိုလားပါသည်
။တန့်ရှင်းမျှတတဲ့တရားစီရင်ရေးမျိုးကိုလိုလားပါတယ်။ဟုတ်ကဲ့ပါ။ဒါလည်းပြည်သူတွေအားလုံးတောင်းဆိုနေတဲ့အချက်ပဲဖြစ်ပါရဲ့နော်။နောက်ထပ်သောရရှင်တွေကတော့ဒီမြန်မာနိုင်ငံကစီးပွားရေးအကျက်အတည်းနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေရဲ့စာတွေပဲဖြစ်ပါရဲ့။တောက်ကြဖြိုးဆိုတဲ့သောရရှင်ကလုပ်ငန်းကိန်းကန်းတွေတော်တော်လေးကိုဆိုးရွားနေတဲ့အခြေအနေရောက်နေပြီလို့အခုလိုရေးလာပါရဲ့။
မင်္ဂလာပါဒီနှစ်ပိုင်းကာလမှာစီးပွားရေးလုပ်ငန်းတွေမကောင်းကြပါဘူးအခုလက်တလောအလုပ်လက်မဲ့တွေများနေကြပါတယ်အလုပ်ခေါ်သားတွေနဲ့ဝန်ထမ်းတွေခေါ်နေကြပေမဲ့ပေးတဲ့လိုအားကတွေကနေအတွက်နဲ့တွက်ကြည့်ရင်တွက်ချေမကိုက်ကြလို့ဘယ်သူမှမလုပ်ချင်ပါဘူးကျွန်တော်ကစာပုံနှိပ်တိုက်မှာလှုပ်လှုပ်ပါတယ်တခြားလုပ်ငန်းတွေကောင်းမှကျွန်တော်တို့လုပ်ငန်းတွေလည်းကောင်းမှာပါတချို့ပုံနှိပ်တိုက်တွေဆိုရင်စာပုံနှိပ်ရိုက်စာအလုပ်မရှိလို့ဆက်တွေတောင်ရောင်းပြရတဲ့တိုက်တွေရှိပါတယ်စီးပွားရေးဟာနိုင်ငံရေးနဲ့တော့ဆိုင်မယ်ထင်ပါတယ်ကျွန်တော်တို့နိုင်ငံမှာစီးပွားရေးကိုနိုင်အောင်နိုင်ငံတော်ကမထိန်နိုင်ဘူးဗျာကျွန်တော်တို့နိုင်ငံမှာပြောင်းလဲတာတွေရှိတင်းတလောက်ရှိကြပါရဲ့မပြောင်းလဲကြတာကတော့အဝေးကိုတွားကြည့်ကြမလိုပါဘူးလက်ရှိကိုယ့်ဘဝကိုပဲကျင့်သိပါရဲစားဝတ်နေရေးကကြက်တဲနေတယ်ဒါဟာအလုပ်ကံတွေမကောင်းကြလို့ဖြစ်နေကြတဲ့ပြဿနာတစ်ခုပ
ါဟုတ်ကဲ့ပါကိုတောက်ချဖြူကမြန်မာနိုင်ငံမှာအလုပ်လုပ်ရတာအခုတလောအတော်လေးကိုစိုးရွားပါရဲ့ဆိုပြီးရေးလာတဲ့အချိန်မှာနွဲ့နွဲ့ဆိုးဆိုတဲ့တော်ရရှင်ကတော့မင်္ဂလာညချင်ပါဒါတော့မြန်မာပြည်သူလူထုကိုအလုပ်တွေပေးနိုင်မလဲသိချင်ပါတယ်တဲ့ဟုတ်ကဲ့အစိုးရကိုသူကမေးလာတာပါလယ်သမားတဦးပါဆိုပြီးရေးလာတဲ့တော်ရရှင်ကိုလင်းရဲ့စာကိုလည်းဖော်ပြပေးချင်ပါရဲ့နော်သူကတာပေါင်းမျိုးနဲ့စစ်ပင်ကြီးကြီးရွာကပါတဲ့
မြန်မာပြည်ကပေးစာများအစီအစဉ်မှာထည့်သွင်းပြောကြားပေးပါကျွန်တော်ကလယ်သမားတဦးပါကျွန်တော်ကလယ်သမားတစ်ယောက်ပါတာပေါင်းမျိုးနဲ့စစ်ပင်ကြီးရွာကပါလယ်မြေဝယ်ထားတာ3နှစ်တောင်ရှိပါပြီ။ပုံစံခုနှစ်အလွဲပြောင်းလုံးလို့မရလို့ဘဏ်ကချေးငွေထုတ်လို့မရပါဘူး။အခုချိန်ထိလည်းမရသေးပါဘူး။ဥပဒေမထွက်သေးလို့တဲ့3နှစ်တောင်စောင့်လာရတာ မရသေးဘူးဆိုတော့ဘယ်တော့ရမလဲနိုင်ငံတော်အကြီးအကဲများသိစေဖို့ပါအခုမှမြေရိုင်းလဲလုတ်သူတွေကဘဏ်မှာချင်းငွေထုတ်လို့ရတယ်လောက်ကြပါဦးအကြီးအကဲတို့ရဲ
့ဟုတ်ကဲ့ခုနှစ်ပုံစံအလွဲပြောင်းလို့မရလို့ဘဏ်ထုတ်လို့မရဘူးဆိုတော့ဒီမှာကျွန်မနည်းနည်းလေးတိတ်မရှင်းတာကဒီစာချုပ်ကိုပြပြီးတော့ငွေချီးယူမှာကိုပြောတာလားဒါမှမဟုတ်ရင်လေလေဝယ်ထားပြီးတော့အလွဲပြောင်းလို့မရဘူးဒီလေကိုတခြားသူတွေကိုရောင်းချင်လို့ဒီလိုအလွဲပြောင်းလို့မရပဲနဲ့ကိုယ့်လက်ထမှာကြာနေတယ်ဆိုတဲ့သဘောကိုပြောတာလားဆိုတာမရှင်းလင်းပါဘူးဒီလုပ်ငန်းလုံးဒီလုပ်ငန်းလုပ်ကင်နေကြသူအချင်းချင်းကတော့ဒီသူတို့ပြောဆိုနေကြစကားလုံးနဲ့ရှိမယ်ဆိုတော့သိမယ်လို့ထင်ပါတယ်နော်ကျွန်တော်အမေရိကန်ပြည်သားစုမှာ TV Lottery ဆိုတဲ့အမြဲတမ်းနေထိုင်ခွင့် Green Card ပေါင်းမဲ့ကန်ဆန်းမဲ့တွေရှောက်ထားနိုင်တဲ့အချိန်ရောက်ပါပြီနော်။ဒါကြောင့်မလို့ဘလို့ရှောက်ထားနိုင်လဲဆိုတဲ့အချက်လက်အသေးစိတ်ကိုသောရရှင်နေနဲ့မျှဝေချင်ပါတယ်
။ TV Lottery လို့ခေါ်တဲ့အမေရိကန်ပြည်သားစုမှာခြေချနေထိုင်ခွင့်ရှိတဲ့ Green Card Visa ကန်ဆန်းမဲ့အတွက်ရှောက်ထားနိုင်ကြပြီဖြစ်ပါတယ်။ရှောက်ရတင်ရတဲ့ tvlottery.state.gov ဆိုတဲ့ website မှာသွားရောက်ကြည့်ရှုနိုင်ပါတယ်။အခုတစ်ခေါက်လျှောက်လာတင်ပြီးတော့ Green Card Visa ကန်ဆယ်ပေးပေါက်ကြတဲ့သူတွေဟာအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရှိတဲ့ Visa ကိုရကြမှာပါ။ကဲဒီတော့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့် Green Card Visa ကန်ဆယ်ပေးအတွက်လျှောက်ထားခြင်းကြတဲ့ဆိုရင်တော့ dvlottery.state.gov စလုံးပေါင်းကတော့ dvlottery.state.gov ဆိုတဲ့ဒီအမေရိကန်နိုင်ငံသားရေးဌာန TV Lottery website မှာရှောက်ထားနိုင်ကြပါရဲ့ရှင်
။ဒါကတော့အမေရိကန်ပြည်သားစုမှာပြောင်းရွှေ့အခြေချနေထိုင်ခြင်းနဲ့တူတယ်ဘလို့ရှောက်လာတင်လို့ရနိုင်လဲဆိုတာကို VOA တော်ရရှင်နေနဲ့မျှဝေပေးလိုက်တာပါ။တော်ရရှင်နေရဲ့ပေးစာတွေဒီသူတို့ရဲ့မှတ်ချက်တွေဝေမျှတာကိုဒီတစ်ပတ်ဒီမှာနေရက်ပြီးတော့တိတ်ဆိတ်တဲ့တော်ရရှင်နေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးကြပါသေးတယ်ရှင်။ဒီတော့ရှင်နေနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးချင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြော VOE ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှန်855ကရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။email ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammy's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သွားရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့တင်းစစ်တဲ့သွားရှင်နေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြောင်မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့တချင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့ဝေမျှထားလို့နားထောင်ပြစ်ပါရင်ဒီတချင်းလေးကတချင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့တော်ရရှင်တွေလည်းပြန်နားထောင်ခြင်းပဲနောက်ပြီးတော့မနားထောင်ရသေးတဲ့တော်ရရှင်အစ်တတွေလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီတချင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်မျိုးကြောင်မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့တချင်းကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါအောင်နော်
ဆိုထားတဲ့မင်းသားရှိရင်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရစင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Show me baby me Menashi me Show me the inashi Baya e Deja
ဒါနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာဖြစ်ပါတယ်တင်ယူနိုင်စွမ်းရှိတဲ့တုပညာရေးနှီးပညာသုံးဆက်ရုပ်တစ်ခုကိုဗီတိန်ပါလီမန်ကော်မတီတစ်ခုမှကြားနာဝယ်လုပ်ခဲ့ပါတယ်ဂျာမနီနိုင်ငံအနောက်ပိုင်းကိုလုံးမြို့မှာရွှေဖီအောင်သီးတွေကိုထူထွင်ပြီးလှုပ်ထားတဲ့လှေစီးတံပွဲကျင်းပပါတယ်မအီတန်စင်နဲ့ကိုငင်းညံ့တို့ကတင်ပြမှာပါ
တူပါနေရေ artificial intelligence AI ကြီးစီတာတော့ဆေးရုပ်တရကိုဗီဒီယိုနိုင်ငံလန်ဒန်မြို့ဗြိတိရှပါလီမန်ကော်မတီတစ်ခုမှကြားနာနေမြန်ခဲ့ပါတယ်စတုထမြောက်စက်မှုတော်လန်ရေးနဲ့ပတ်သက်ပြီးတော့နည်းပညာဖန်တီးစမ်းသပ်မှုရဲ့တန်မိုးနဲ့စာသင်ခန်းထဲမှာဆေးရုပ်အသုံးပြုဖို့ကိစ္စတွေကိုဆေးရုပ်တီထွင်တဲ့ကျောင်းသားတွေနဲ့အတူဆွေးနွေးနေမြန်တာပါပက်ပါလို့အနာမည်ပေးထားတဲ့ဒီဆေးရုပ်ဟာတက်ကြီးရွယ်အိုတွေကိုပြုစုဆောင်ရှောက်ဖို့တီထွင်ထားတာဖြစ်ပြီးတော့ကလေးတွေကိုစာသင်ကြားပေးဖို့လည်းပြုပြင်ဖန်တီးထားပါတယ်နိုင်ငံတကာစီမံကိန်းဖြစ်တဲ့ CARES စီမံကိန်းရဲ့အစိတ်အပိုင်းတွေဖြစ်ပြီးတော့ Britain Middlesex တက်ကတော့ EU နဲ့ဂျပန်ဖွဲ့စည်းတွေပူးပေါင်းဖန်တီးတဲ့လူတူဆက်ရုပ်ဖြစ်ပါတယ်။သူတို့အင်တာနက်စာမျက်နှာမှာတော့ဒီဆက်ရုပ်ဟာသူတို့ပြည်သူစောင့်ရှောက်ရတဲ့လူရဲ့ရင်ကျေးမှုနဲ့အမူအရာပုံမှန်လိုက်ပြီးတော့ပြောင်းလဲပြည်သူစောင့်ရှောက်နိုင်ဖို့ဒီဇိုင်းဖန်တီးထားတယ်ဆိုပြီးရေးသားထားရပါရှင
်။ဂျမနီနိုင်ငံအနောက်ပိုင်းကလုံးမြုံနာမှာရွှေဖြုံကြီးကြီးတွေတွင်ပြီးလေလုံးစီတိုင်ပွဲကျင်းပခဲ့ပါတယ်။နေ့စဉ်ကျင်းပတဲ့ဒီပွဲမှာလူတကူစာဆက်နိုင်တဲ့ရွှေဖြုံသီးကြီးတွေကိုစီးပြီးတော့လုံးမဒေတာကရေကန်ကြီးမှာ115ဗီအကွာအဝေးကိုပြိုင်ကြရတာပါ။အခုလိုလှေအဖြစ်လှော်နိုင်မှုအတွက်ရွှေဖြုံသီးကြီးတွေကိုတီးတန့်စိုက်ကြတာဖြစ်ပြီးတော့အနည်းဆုံးတစ်လုံးကိုပေါင်950အလေးချိန်ရှိတာဖြစ်ပါတယ်။ဒါမှသာလှေမှောက်မဲ့အန်ဒီရယ်ကိုရော့ပါးစီမှာဖြစ်ပြီးတော့အလေးချိန်ပိုများတဲ့သူဆိုရင်တော့ရွှေဖြုံသီးကြီးကြီးလိုအပ်မှာပါ။လေကိုဆန်ပြီးလှော်ရတာမလွယ်ပေမဲ့ရေလန်းသိရင်တော့အဆင်ပြေပါတယ်လို့ပါဝင်ခဲ့သူတဦးကပြောပါတယ်။ပြိုင်ပွဲဝင်ပုံစံ6မျိုးပါဝင်ပြီးတော့အမြန်ဆုံးပန်းဝင်တဲ့သူကိုဒေါ်လာ230ချီးမြှင့်တာပ
ါ။ဒီနိုင်ငံအန်ဒီဆောင်းမော်ကလူသူအယောက်ပေါက်ရေးတဲ့မြို့လေးတစ်ခုမှာမြို့တော်ဝင်ကြီးခြေခွဲမှာတော့ခေါင်းပန်းလှမ်းပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်။
သူတို့နှစ်ယောက်ရရှိတဲ့မဲရီအတွက်တွေတူညီနေတဲ့အတွက်အခုလိုဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်းအမျိုးသားရွေးကောက်ပွဲကြီးလူကြီးတွေကကြေညာလိုက်ပါတယ်။တောင်ပိုင်းအင်ကာဒေသမှာတည်ရှိတဲ့ TPLO မျိုးကလေးရဲ့မျိုးတော်ဝန်အဖြစ် Popular Acting Party ကအလယ်လက်သမား Wilbert Estrada ကကံကောင်းပြီးတော့မျိုးတော်ဝန်ဖြစ်သွားတာပါ။သူရဲ့ရှင်ပြိုင်ဘက် Javier Gallegos ဟာ Regional Movement Works for Modernity ပါတီကဖြစ်ပြီးတော့သူတို့ညီကိုဝန်ွယ်တော်ဆက်သူလည်းဖြစ်ပါတယ်။လူဦးရေ348ယောက်မဲပေးဖို့စီရင်သွင်းထားတဲ့မြို့ကလေးမှာသူတို့ညီကိုနှစ်ယောက်ကတယောက်ကိုတယောက်နာမည်စီနဲ့တရေကျနေတဲ့အတွက်အခုလိုခေါင်းပန်းလှန်ပြီးတော့မြို့တော်ဝန်ယူခဲ့ကြလည်းဖြစ်ပါတယ်ရှင်။
ဘာလို့လားသူကြဆံများတဲ့များအစီအစဉ်ကိုနားဆင်ခဲ့ရတာပါ။လာမယ့်အင်္ဂါညဗီဒီယိုရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာမျိုးတွေဆွေးနွေးကြမလဲဆိုတာကိုအသိပေးချင်ပါလေ
။ Crush မှာကမအရပ်ဖတ်လူမှုအဖွဲ့ကြီးတွေလူမှုအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်သက်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရက်သက်လူမှုအဖွဲ့တွေပေါ်မှာဘယ်လိုသဘောထားရှိလဲ။ဒီမှာအရက်သက်လူမှုအဖွဲ့အစည်းတွေဘက်မှာရောဘယ်လိုမျိုးအခက်ကြုံမှုတွေရှိနေပါသေးလဲ။ဒီအရက်သက်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစိတစောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်စွန့်တိမြမြလူရဲတို့ရရှင်နေအနေနဲ့ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုစွန့်တိလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြီးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်။ပါဝင်စွန့်တိမြမြကြမယ်တို့ရရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ။
အမေအင်္ဂါညဗီဒီယိုရဲ့ဒိုင်လီလိုင်းစီစဉ်မှာသွားရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာမနေ့ပြန်မနေ့ဗီဒီယိုကထုတ်လွှင့်မဲ့အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနူမီတာ3048 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာဗီဒီယိုကတင်ဆက်ပြီးသမျှသတင်းအစီအစဉ်တွေရုပ်တံအစီအစဉ်တွေကိုတော့ burmese.voanews.com internet စာမျက်နှာမှာကြည့်ရှုနိုင်ပါတယ်အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ကပြောပြမှာပ
ါ။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးအတွင်းမှာဆော်ဒီသတင်းထောက်ဂျမဲကာချိုကီတည်ဆုံခဲ့ရမှုအပေါ်ဆော်ဒီအာရေဗျရဲ့ရှင်းလင်းချက်ကိုအမေရိကန်သမ္မတကထိုးနှက်ပြောဆိုလိုက်ပါတယ်။လိမ့်လည်လှည့်ပြားခဲ့တယ်ဆိုတာရှင်းပါတယ်လို့သမ္မတထရန့်ကပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းဆော်ဒီအာရေဗျနိုင်ငံဟာအမေရိကန်ရဲ့စေစနစ်နဲ့ချီတီးရှိလာတဲ့မဟာမိတ်ဖြစ်ပါတယ်လို့အမေရိကန်သမ္မတထရန့်ကမနေ့စနေနေ့နှောင်းပိုင်းမှာဝါရှင်တန်ပို့သတင်းစာကိုပြောဆိုသွားပါတယ်။တရားဖြင့်နျူကလ িয়ার လက်နက်သဘောတူစာချုပ်ကိုရုရှားဘက်ကချိုးဖောက်တာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဒီသဘောတူစာချုပ်ကနေနှုတ်ထွက်ဖို့လုပ်မှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့မှာပြောပါတယ်။ဒါပေမဲ့ရုရှားကဘလို့ချိုးဖောက်ခဲ့တယ်လဲဆိုတာကိုတော့သူကအသေးစိတ်မပြောပါဘူး။ရုရှားဆိုရဘက်ကတော့ဒီသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်တာဟာအန္တရာယ်ရှိတဲ့ခြေလှမ်းတရဖြစ်တယ်လို့ဒီကနေ့မှာတုံ့ပြန်ပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမနစ်စနီနီကချင်ပါတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာမဲမပေးလိုက်ရသူတွေမဲပေးခွင့်ရဖို့ဒီကနေ့တင်းင်းကနေနဲ့မှာဒုတိယညနေ့အဖြစ်ဆက်ပြီးတော့ချင်ပါပါတယ်။မနစ်စနီနီကတော့လူပေါင်း3သန်းမဲပေးခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဂွာတီမာလာနဲ့မက္ဆီကိုနိုင်ငံနဲ့ဆက်ကတည်းကမှပိတ်မိနေတဲ့ရွှေပြောင်အခြေချသူတချို့ဟာမနစ်စနီနီကတော့မက္ဆီကိုနိုင်ငံထဲကိုရေးကူးပြီးတော့ဝင်ရောက်ခဲ့ကြပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ VOA ဤကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ10:00အထိလိုင်းနူမီတာ2532 51တို့ကနေထုတ်လွှင့်ခဲ့တာပါ။တို့ရရှင်နေအားလုံးဘေးပြာဝေးကွာပြီးပျော်ရွှင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.